တကဘာလုံးကိုဗစ်-19ကရောဂါပိုးရင်ဆိုင်ဖြစ်ရှင်းနေရခြင်းမှာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်တွင်မှာစစ်ဘေးတန်ကြောင့်အရသားတွေထိခိုက်ဒေဆုံးအဖမ်းဆီးခံရတဲ့အခြေအနေတွေကိုတင်ပြပေးချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလက်ဝမြို့နယ်တွင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွင်အရသားတွေထိခိုက်
။မင်းကဘုန်းကြီးစနေရပါဘောနော်။ तू ကငယ်ဝတ်ချောက်လောက်တာပေါ့။ညောင်းမျိုးမှာတာယာပြင်းသွားဝင်တာ။ပြန်လာရင်တော့ညောင်းဝင်တော့ပေါ့။ဖိတ်စေးခိုင်းနာမှာတာရည်ရေးတာရည်ပေါင်းပြီးတော့သူတို့အားထားတယ်။ကျွန်တော်မိန်းသားတို့လည်းပါတွေ့တယ်။ကျွန်တော်တွေ့ခွင့်မရဘူး။ဒီမနေ့စနေရီလောက်မှာသူတို့စင်းတော့ကျွန်တော်လောင်းမပဲတွေ့တယ်။လောင်းကျွန်တော်ခုတ်ရောတေးဆုံးလား
။ဒီအပိုင်းတွင်ကြောက်တော်မြို့နယ်တွင်မှာအရသား20ကျော်ဖမ်းဆီးခံထားရပြီးပျောက်ဆုံးနေတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်
။ကျွန်တော်တို့စီကိုတိုင်ကြားထားတဲ့ဇယင်းလေးမှာတော့ကဲမကြီးရွာ10ရောက်ရဲ့အထက်တမရွာက10ရောက်ပေါ့။ရွှေပြည်ကြီးရွာက10ရောက်ရွှေပျောက်သွားတဲ့လူတွေ3-4ရောက်လောက်ရှိတာပေါ့။အဲ့တော့အကုန်လုံး20ကျော်လောက်ရှိတယ်။
ကြောက်တော်နယ်မြောက်ဦးမြို့နယ်တွင်အရသားဖမ်းဆီးခံရမှုအခြေအနေကိုတမတော်ဘက်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်တွင်ဒီဧပြီလမှာနှစ်ဖက်စစ်ရေးသိမ်းမှမှုတွင်အရသားတွေထိခိုက်မှုပိုများလာတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံဥက္ကဋ္ဌဦးရွှေဘော်စိန်က VOE ကိုပြောပါတယ
်။ဒီပုံမှန်ကူထက်တယ်လို့ပေါ့နော်ကျွန်တော်တို့ရခိုင်ပြည်ကအခုချိန်လေးရှိစိတ်ရေးကလေးပို့ပြီးတော့ပြင်းထန်လာတယ်လို့ကိုဗစ်နဲ့ဒီရောဂါအလေဒီစစ်မချတဲ့အနေထားကိုရောက်တဲ့အတွက်ဒီပြည်သူတွေကအခုလက်ရှိဆွေးနွေးနေတဲ့အများကြီးဖြစ်နေတာကိုသိရတယ
်။အလားတူချင်းမြင့်တဲ့ပလက်ဝါမြို့နယ်မှာလည်းနှစ်ဖက်ပဋိပက္ခအတွင်အရသားတွေပေါ်ပြင်းမထန်တိုက်ခိုက်မှုတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့ပလက်ဝါမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆလိုင်းမျိုးသက်ကပြောပါတယ်
။ဟိုလက်ရှိအခြေအနေထိတော့ဒီဆုံးလူကခမ်းမချေက20ကျော်တော့ရှိနေပါတော့။ဒဏ်ရာတာကကိုက30ကျော်တော့ရှိရပေါ့။ဒဏ်ရာရတဲ့လူကလည်းတချို့ကရောထင်းမှလည်းရှိတာရှိတယ်လေ။အနည်းပေါ်မှာမရောက်နိုင်တဲ့အပိုင်းလည်းရှိတယ်။ကျွန်တော်တို့တွေကတိကျပြောဖို့တော့ရန်ခက်တယ်။တော့မယ်ဆိုရင်ကိုယ်လင်းပြန်တိုင်းနေကြတယ်ရှင်တော့တိကျရော်တွေကလေးချင်းတွေကတော့ဒီနားမှာကျွန်တော်ပုံကြမယ်လေပေါ့။တနေ့တိုင်းကြတယ်ရှင်ဒီနားမှာကြည့်ဆင်းနေမယ်လေပေါ့။ဒါတွေကဆွေးနွေးနေထားရှိတာပေါ့နော်
။ရခိုင်နဲ့ချင်းမြင့်တဲ့ထက်ကအရသားတွေပေါ်ကျူးလွန်တဲ့စိတ်ရဆိုးမှုတွေနဲ့လူသားစုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေတိုးလာနေတယ်လို့လည်းကုလသမဂ္ဂသူကုစလေရန်ဟီလီကပြောဆိုခဲ့ပါတယ်။ဒီလိုဆက်ဖြစ်နေတဲ့စိတ်ရာဆုံးမှုတွေနဲ့လူသားစုပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂသူကုစလေမစ်ရန်ဟီလီကတောင်းဆိုလိုက်ပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။